Myanmar စစ်တပ်ခေါင်းဆောင်ပိုချုံမှုကြီးမင်းအောင်လှိုင်အပါဝင်Myanmar စစ်တပ်အကြီးတန်းအရာရှိကြီးတွေနဲ့ February 1ရက်စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပတမကရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးသတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ် EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022 ဧပြီလ30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေတပရင်းနေထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအဆင့်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရပ်သားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူထုနဲ့တူဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေတန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါရယ်မြန်မာပေါ်မှာ EU ကဒဏ်ခတ်အရေးယူထားသူအရင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့တက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်စီးရင်တဲ့ထပ်ဖြည့်မှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေက February လထဲမှာပဲတတိပေးခဲ့တာဖြစ်ပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဘေးမှာရပ်ကျင်နေသူစုစုပေါင်း850ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အစင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကျွမ်းသုံးနေဆိုတာမဟုတ်မှန်ကြောင်းလည်းညှင်းဆိုထားပါတယ်။